အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတို့ရဲ့လေတပ်ဘူးအတွက်စီးရဲလက်ချင်းမှုကြီးကိုဒီကနေ့တနင်္လာနေ့မှာစတင်လိုက်ပါတယ်။ငရဲကြချင်းကြာမြင့်မဲ့နှစ်စဉ်ကျင်းပနေကြ Vigilant AC စီးရဲလက်ချင်းမှုကအရင်ကနိုင်ငံဘူးအတွက်စီးရဲလက်ချင်းမှုတွေထဲအကြီးအမားဆုံးစီးရဲလက်ချင်းမှုကြီးဖြစ်ပါတယ်။စစ်လေရင်အစ130ကျော်အမေရိကန်တပ်ဖွဲ့ဝင်12,000နဲ့အတူတောင်ကိုရီးယားတပ်ဖွဲ့တွေရဲ့ဘူးအတွက်စီးရဲလက်ချင်းမှုကြီးဖြစ်ပါတယ်။နော်ကိုရီးယားဘက်ကတိုက်ချင်းမြစ်ဒုံးကျည်ကိုအောင်မြင်မြင်ဆန်းသက်ခဲ့ပြီးနျူကလ িয়ার လက်နက်နိုင်ငံအဖြစ်ကြီးညာခဲ့ပြီးတဲ့နောက်သတင်းတစ်ပတ်မပြည့်မီမှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲဆေးလက်ကျင်မှုထွက်ပေါ်လာတာပါ။နော်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ပစ်မှတ်တွေကိုပုံစံတူပြုတ်လုဖန်တီးပြီးတော့လေ့ကျင့်တိုက်ခိုက်မှုလည်းပါဝင်မယ်လို့တောင်ကိုရီးယားလေတပ်ကပြောပါတယ်။နော်ကိုရီးယားကပြီးခဲ့တဲ့သတင်းဘက်ကဟွာဆောင်15ဒုံးကျည်ကိုဆန်းသက်ခဲ့တာဆိုရင်ကင်ဂျုံအစိုးရရဲ့တိုက်ချင်းမြစ်ဒုံးကျည်အစီအစဉ်ကအရင်ကအများယူဆယုံကြည်ထားတာထက်ပိုပြီးတော့အဆင့်မြင့်နေပြီးတော့အမေရိကန်ပြည်ထောင်စုအထိရောက်အောင်ပြည်နိုင်စွမ်းကိုပြသနေတာဖြစ်ပါတယ်။ဒုံးကျည်မှာနျူကလ িয়ার လက်နက်တပ်ဆင်နိုင်ပြီလို့လည်းမြောက်ကိုရီးယားဘက်ကပြောပါတယ်။တောင်ကိုရီးယားဘက်ကတော့ဒီပြောဆိုချက်ကိုယုံကြည်ချက်မရှိပါဘူး။မြောက်ကိုရီးယားနျူကလ িয়ার အရေးကိုနိုင်ငံကအတိုင်းဝိုင်းနဲ့ပူးပေါင်းပြီးငြင်းငြမ်းစွာဖြေရှင်းဖို့တောင်ကိုရီးယားဘက်ကကြိုးစားနေတယ်လို့လည်းတောင်ကိုရီးယားနိုင်ငံပေါင်းစည်းရေးဝန်ကြီးဌာနပြောခွင့်ရကဒီကနေ့မှပြောဆိုလိုက်ပါတယ်ခင်ဗျာ။